ကင်းပြည်နယ်ကောက်ဂရိတ်မြို့နယ်တဲကအရှလမ်းမကြီးရဲ့မြဝတီကောက်ဂရိတ်လမ်းပိုင်းမှာပြီးခဲ့တဲ့ရက်ပိုင်းတဲကလုံခြုံရေးအခြေအနေကြောင့်ရှေ့ဆက်မရပဲလမ်းပေါ်မှာကုန်ကားတွေခီးတွေတွေထောင်ချီပြီးတော့ပိတ်နေပါတယ်ပိတ်မိနေသူတွေထဲမှာထိုင်းနိုင်ငံကိုသွားရောက်မဲ့နိုင်ငံသဘောတူညီချက် MOU ရခေါ်ယူထားတဲ့မြန်မာလူသားတထောင်နီးပါးလည်းပါဝင်ပါတယ်ဒီနေ့လည်းကောက်ဂရိတ်မြို့ထဲမှာတိုက်ပွဲဖြစ်နေတာကြောင့်လမ်းမှာပိတ်မိနေသူတွေရဲ့အခြေအနေသတင်းပေးပို့ချက်ကိုတော့မက်ခင်ဖြူထွေးကပြောပြပေးမှာဖြစ်ပါတယ်ဗျာ
ထိုင်းပြည်မှာနေဆက်ကုန်သွယ်ရေးမှာအရေးပါတဲ့အာရှလမ်းမကြီးရဲ့ကော့ဂရိတ်မြဝတီလမ်းမိုက်မှာအောက်တိုဘာလ18ရက်အင်္ဂါနေ့ကစပြီးခီးဖက်တင်ရင်နဲ့ကုန်တင်ကားတွေပိတ်မိနေခဲ့ပါတယ်။ဒီနေ့အောက်တိုဘာလ21ရက်နေ့မှာတော့ကော့ဂရိတ်မြို့ကို KNLA ကရင်မျိုးသားလူမျိုးရေးအဖွဲ့နဲ့ပူးပေါင်းတပ်ဖွဲ့တွေမြို့ရင်းဝင်ပြီးပစ်ခတ်တိုက်ခိုက်လို့တိုက်ပွဲပြင်းထန်တဲ့အတွက်ပိတ်မိနေတဲ့ရင်တချို့နောက်ကျောင်းပြန်လည်လာတွေလည်းရှိနေတယ်လို့ကော့ဂရိတ်ဒေသခံကိုမျိုးကပြောပါတယ်။
အဓိကပိတ်တာကကိုခရင်မြောက်လေအာရှလန်တောင်ပေါ်ကက်တဲ့နေရာမှာစပိတ်ထားတာဗျ။လမ်းပြင်မှာရက်ထားတဲ့ကားတွေကျွန်တော်ကြည့်ရတာရေတွက်ကလူဦးရေနဲ့ပြောမလို့ထောင်ကြည့်မယ်ဗျ။ဟိုဒါပေမဲ့ကျွန်တော်တို့ကိုခရင်အဲ့ဒီပတ်ချာနေမှာရက်ထားတဲ့မှန်လုံကြီးတွေပါဗျ။အစီ40လောက်ပြန်ဆင်းသွားတာဗျ။ခါလီပဲပြန်ဆင်းသွားတယ်။သူတို့လူတွေကဒီကိုခရင်မှာကြံခဲ့တဲ့ပုံရှိတယ်။ဒီနေရာမှာနေပြီးတော့ပြမတဲခုနေတော့ကျွန်တော်ကမသိရသေးဗျ။ဒါချို့ညီတဲ့ကမြို့တွေဆိုရင်လက်ပြန်ကုန်ပြီ။ဆိုတော့လူအရင်ရေတွက်တွေရောနေသွားကြတာပေါ့။အဓိကတော့ကားကြီးတွေကတော့ရှိနေကြတယ်ဗျ။
တိုက်ပွဲချင်းနေကြောင်ရှေ့ခီးမဆက်နိုင်ပဲလမ်းမပေါ်ရပ်နားထားရတဲ့ကားအစီးရေရာနဲ့ချီရှိနေတယ်လို့ခီးသွွားဥယေကလည်းထောင်ထဲချီပိတ်မိနေတာပါဒီထဲမှာနှစ်နိုင်ငံသဘောတူစာချုပ် MOU နဲ့ထိုင်းနိုင်ငံမှာတွားရောက်အလုပ်လုပ်ကြမဲ့မြန်မာနိုင်ငံသားတွေလည်းပါဝင်ပါတယ်အခုပိတ်မိသူတွေကိုပို့ဆောင်ပေးလိုက်တဲ့ agency တွေကချိတ်ဆက်ပြီးလမ်းကြောင်းတစ်လျှောက်နီးစပ်ရာနေရာတချို့မှာယာယီတဲခိုနိုင်ဖို့စီစဉ်ပေးထားတယ်လို့ထိုင်းနိုင်ငံကိုအလုပ်သမားတရားဝင်ပို့ဆောင်ပေးနေတဲ့ agency တခုကပြောပါတယ်
ဒီမှာတို့ပြတာကတော့တက်ဆိုင်ရဲ့ agency တွေကတော့ဘောနော်ကြားမဲ့နေရာနိုင်ငံတွေမှာတို့တာဝန်ယူပြီးတော့ကလေးတွေကိုထိန်းသိမ်းထားပါတယ်
။ထိုင်းနိုင်ငံစီသွားရောက်မဲ့မြန်မာလူသားတွေထဲမှာကော့ဂရိတ်နဲ့မြဝတီကြားပိတ်မိသူတွေရှိတယ်လို့ဖအန်နဲ့ကြုံလို့မှစောင့်ဆိုင်နေရတဲ့သူတွေလည်းရှိပါတယ်။မြန်မာပြည်ပအလုပ်ကံဝန်ဆောင်မှုလုပ်ငန်းရှင်များအဖွဲ့ကတော့အောက်တိုဘာလ19ရက်ကနေ21ရက်နေ့အတွင်းထိုင်းနိုင်ငံကိုလူသားစီလွတ်မဲ့ agency တွေအနေနဲ့လက်နက်ကန်ပိပခါတွေဖြစ်ပွားနေတဲ့အခြေအနေ၊နောက်လုံးကျွေးအနေအထားတွေကိုလေ့လာစစ်ဆေးပြီးတော့မှဆောင်ရွက်ကြဖို့တတိပေးထားပါရရှင်။